အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာ2015ရွေးကောက်ပွဲမှာအနိုင်ရလာပြီးတဲ့နောက်အမျိုးသားရင်ကြားစစ်ရေးကိုအဓိကထားဆောင်ရွက်မယ်ဆိုတဲ့တန်ဋိဌာန်နဲ့အစိုးရအဖွဲ့ဖွဲ့ရမှာရောဝန်ကြီးဌာနတွေတန်တမန်တွေငြိမ်းချမ်းရေးဖော်ဆောင်တဲ့လုပ်ငန်းတွေမှာပါအရင်အစိုးရလက်ထက်ကပုံကိုယ်တွေတက်မတော်အရာရှိတွေနဲ့တွေးရောရှက်တင်ပြပြီးလောက်ကင်လာတာအခုဆိုရင်တစ်နှစ်ကျော်ပြီဖြစ်ပါတယ်လူလူခေါင်းဆောင်အဖြစ်အများကအသိမှတ်ပြုထားတဲ့ဒေါအောင်ဆန်းစုကြည်ကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အနေနဲ့ဥဆောင်ဥရွက်ပြုနေတာကိုဒီမိုကရေစီလိုလားတဲ့လူလူကလည်းအနှစ်30နီးပါးထားခဲ့တဲ့ယုံကြည်ကိုးစားစိတ်မျှော်လင့်စိတ်တွေနဲ့ဆက်ပြီးထောက်ခံနေပေမဲ့အားမလို့အားမရဖြစ်တဲ့တွေလည်းကြားနေရပါတယ်တကယ်တော့မြန်မာနိုင်ငံရေးမှာအဓိကဖြစ်ရှင်းရမယ့်ပြဿနာကိုပြောပါဆိုရင်တိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ပဋိပက္ခလို့ပြောကြပါတယ်ဒါပေမဲ့လည်းအနှစ်50ကျော်အာဏာအရရက်ကိုထိန်းချုပ်ထားပြီးစီးရင်းနဲ့ပဲပဋိပက္ခတွေကိုဖြည့်ရှင်းဖို့ကြိုးစားခဲ့တဲ့တမ်ရော်ရဲ့အခမ်းကဏ္ဍကလည်းမြန်မာနိုင်ငံရဲ့တော့ချက်ဖြစ်နေတယ်လို့ပြည်တွင်းပြည်ပလေ့လာသူတွေကသုံးသပ်ထားတာရှိပါတယ်။ဒါကြောင့် NLD ဟာအစိုးရဖွဲ့နိုင်ပြီးလွှတ်တော်အသီးသီးမှာနေရာအများဆုံးရတာပဲမဲ့တမ်ရော်ကပဲထိန်းချုပ်ထားတဲ့ကာကွယ်ရေးနဲ့ပြည်ထရေးကိုအစိုးရအောက်မသိမ်းသွင်းနိုင်တာအရင်အစိုးရထားခဲ့တဲ့မြို့နယ်အထွေထွေအုပ်ချုပ်ရေးမှုအဆင့်တွေကိုတော့အစားမထိုးနိုင်တာတရားရေးဌာနကအကျဉ်းပြတ်ချစားမှုတွေကိုမကင်တွယ်နိုင်သေးတာကကြောက်စူးမတင်ရသေးပဲမောင်းနေတဲ့သင်မောလို့ဖြစ်နေတယ်လို့ဆိုကြပါတယ်။ဒါကြောင့် NLD အစိုးရရဲ့အမျိုးသားရင်ကြားစီလုပ်ငန်းစဉ်တွေအပေါ်ဘယ်လိုရှုမြင်နေပါလဲ။ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့အခုလိုရှုမြင်ပါတယ
်။တိုင်းရင်းသားတယောက်ရဲ့အမြင်နဲ့ဗမာတယောက်ရဲ့အမြင်ဒီချင်မှတူပါပါ။မြန်မာတက်မတော်မှာလည်းအကြီးကြီးတွေကစလူကြီးပိုင်းအားလုံးလေးဘွားလောက်ကဗမာလူမျိုးတွေဖြစ်နေကြတယ်။နောက်မြန်မာနိုင်ငံအစိုးရအဖွဲ့မှလည်းပဲဗမာမဟုတ်တဲ့ပုဂ္ဂိုလ်တွေပါခဲ့ကောင်းပါခဲ့တယ်သူတို့ဗမာလို့ပဲသူတို့ရဲ့သမိုင်းမှာရေးခဲ့တာကိုဥထိန်ကြိုကြည့်ပါသူပြီးမောမျိုးသားဖြစ်တယ်သူတို့တစ်ချောင်းလုံးဗမာလို့ပဲပြောလာတာကိုဆိုတော့ကျွန်တော်တို့ပြန်သုံးသပ်ကြည့်ရင်အစိုးရနဲ့တက်မလို့ဒီပူးကျင်တဲ့အခါမှာပူးတယ်ခွာကျင်တဲ့အခါမှာခွာတယ်တိုင်းသားရေးနဲ့ပတ်သက်တဲ့ကဏ္ဍမှာတက်မလို့ဖက်ကကြည့်ရင်လက်ရှိအစိုးရကိုမြှောက်ဥမာထားတာပေါ့တနည်းအားဖြင့်စူးစူးချာချထိုးပေါက်ရမယ့်နေရာမျိုးမှာတက်မလို့ဒီလက်ရှိအစိုးရကိုထိတ်မှတင်ပေးတာပေါ့အဲ့ဒီလိုပဲတစ်ခါတစ်ခါမှာတိုင်းရင်းသားအရေးကိုဖြည့်ရှင်းရမယ့်ကဏ္ဍမျိုးမှာအစိုးရကတက်မလို့ကိုမျှဦးထိတ်မှတင်ပေးတာရှိအဲ့တော့ခံရတာကကျွန်တော်တို့တိုင်းရင်းသားတွေပဲလို့ပဲပြောချင်တယ်အဲ့တော့ကျွန်တော်တို့ရှမ်းတွေပြောတာရှိတယ်နော်ကချင်တွေပြောတာရှိတယ်ကျွန်တော်တို့ပြည်ထောင်စုကိုချစ်လွန်းလို့1940ခုမှာဗိုလ်ချုပ်အောင်ဆန်းကိုယုံလို့ပြည်ထောင်စုမှာပါဝင်လာခဲ့တာတည်တန်းနိုင်ငံအဖြစ်ထူထောင်ခဲ့လို့ရပါလျက်နဲ့ပြည်ထောင်စုကိုပူပေါင်းပါဝင်လာကြတာအဲ့ဒီဟာလေးကအင်မတန်တာသွားတယ်ကြာအခုချိန်ကာလမှာကျွန်တော်တို့အမျိုးသားပြန်လည်ရင်ကြားစီကိုတုံတိုင်းတုံတိုင်းမှာ1940ခုကိုပြန်သတိရဖို့လိုတယ်ပြည်ထောင်စုဟာအင်မတန်ကိုမှအပေးအယူတွေနဲ့ဖွဲ့စည်းခဲ့တာဖြစ်တယ်နှစ်ပေါင်း80လောက်ဒီလိုစစ်ကြီးကဖြစ်ပြီးတိုင်းသားဒေသတွေကိုကြတော့စစ်လေရင်ကအစပေါ့ဗျာတန်ချက်ကဆုံးအင်အားတွေပြနေလိုက်တာစိတ်တောင်မကောင်းဘူးပုံမှန်လင်ပြောလို့ရှိရင်အဲ့ဒီဟာလေးတွေကိုပြန်ကြည့်ရင်မျိုးသားပြန်လေရင်ကြားစီကိုဥတည်နေတာမဟုတ်ပင်နဲ့ချင်းချောက်တဲ့သဘောတောင်ဖြစ်နေတယ
်21ရာစုပင်လုံးငိမ့်ငိမ့်ညီလာခံမှာတက်ရောက်ဆွေးနွေးခဲ့တဲ့တရားလွှတ်တော်ရှင်းနေဦးသိန်းသန်းဦးကလည်း NLD အစိုးရရဲ့လှုပ်ဆောင်ခြင်းနဲ့တမ်ရော်ရဲ့ဆောင်ရွက်ချက်တီးကြားစီဖြစ်နေတယ်လို့ရှုမြင်ပါတယ်
ဖြစ်နေတဲ့ဟာတွေက energy နဲ့တက်မလို့တော့အလန်းဝေးနေတယ်လို့ကျွန်တော်မြင်တယ်ဗျဒီဘက်ကလုံနေတဲ့လုံရက်တွေနဲ့အဲ့ဒီဘက်ကလုံတဲ့လှုပ်ရှားမှုတွေပေါ့နော် in line မဖြစ်ဘူးတလန်းစီလိုဖြစ်တယ်ဥပမာအဖြစ်ဒီဘက်မှာ60တရာစုပင်လုံလုံးတယ်မနစ်ကနိုဝင်ဘာထဲမှာမြို့သားချင်းသူတို့ဘွဲတွေလုံပဲအဲ့ဒီမှာတိုက်ပွဲတွေအကုန်ဖြစ်အဲ့ဒါမျိုးကိုကျွန်တော်တို့တွေ့ရတယ်ဗျနောက်ညီလာခံမှာသူတို့နေမှာဆိုတော့အဖွဲ့အစည်းတွေပြောကြတော့လည်းပဲကာဝေးဥစုကပြောသွားတာတော့2000ဖွဲ့စည်းဖို့ကြည့်ရမှာတလမမမရောဘူးဆိုတဲ့ဘောမျိုးဖြစ်နေပါတော့။သင်းလို့လေအပူပဲဆိုတဲ့အနေအထားမျိုးကြီးဖြစ်နေတယ်လို့ကျွန်တော်တို့တွေ့တယ်ဗျာ။အဲ့ဒီဟာတော့တစ်ဖက်နဲ့တစ်ဖက်အတော်ကြီးကြအောင်ပဲကျွန်တော်ထင်တယ
်။လက်ရှိဆောင်ရွက်နေတဲ့အမျိုးသားရင်ကြားစီလုပ်ငန်းစဉ်မှာအသွင်ကူးပြောင်းရေးကာလတရားစီရင်မှုမပါတာကိုလည်းရှင့်နေဦးသိန်းသန်းဦးကထောက်ပြပါတယ
်။ Energy ကလည်းရုပ်သားရင်ကြားစီဆိုပြီးတော့ဟုတ်တော့အလျှော်ပေးတော့မရဘူး။ယာကျွန်တော်တို့ဘာသွားတွေ့လဲဆိုတော့သမိုင်းသင်္ကန်းစားပေါ့ဗျာ။ဒါရဲ့အဲ့လောက်ကြီးပြင်းပြင်းထန်ထန်ဟုတ်ပေမဲ့ဒီလိုကားစဖြစ်ကနေလေးမှာချိန်ပါလီတို့ကဟစ်တလာကိုကြောက်ပြီးတော့လေပိုလန်ကိုဒန်းစစ်ဇင်းညာဒေတာလေးသိမ်းနေအလျှော်ပေးဟောပါလို့လို့လျှော်ပေးဆိုတော့အဲ့လိုမျိုးအခြေအနေမျိုးတော့မရဘူးတဲ့သူတို့တွားတဲ့မျိုးသားရင်ကြစီဆိုတာလည်းပဲ ဟိုအစ်စ်မှန်မဟုတ်ဘူးလို့ကျွန်တော်ထင်နေရလွဲနေတယ်လို့အမျိုးသားရာစီဆိုပြောတာနဲ့ National Reconciliation လို့ပြောလိုက်တာနဲ့ရှေ့မှာ Transitional Justice ကလာတာဟုတ်ရ
အခုဆိုရင်လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကြားမှာလဲအဓိကအားဖြင့် UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ဆိုတဲ့အုပ်စုကြီးနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဆိုတဲ့အုပ်စုကြီးနှစ်စုပေါ်ထွက်နေတာတွေ့ရပါတယ်။ဒါကြောင့်ပြည်တွင်းငြိမ်းချမ်းရေးအတွက်စုံမှတ်ပမာလဲဆိုတဲ့အကြက်တဲဖြစ်နေတယ်လို့ပြောဆိုကြပါတယ်။ဒီလိုဖြစ်နေတဲ့အကြက်တဲကိုဘယ်လိုဖောက်ထွက်ကြမလဲဆိုတော့ဒေါအောင်ဆန်းစုကြည်ရောပေါ်ကြုံမှုကြီးမင်းအောင်လှိုင်ကပါတိုင်းရင်းသားတွေအရေးကိုရှေးရှုပြီးတွဲဆုံဆွေးနွေးနီလန်းကိုပဲသုံးသင့်တယ်လို့ဒေါက်တာအေးမောင်ကယူဆပါတယ
်။အမျိုးသားပြန်လဲရင်ကြားစီကိုရေလိုသုံးနေတာရှိတယ်။ရင်ထဲမှာတကယ်ပါဖို့လိုတာပေါ့တိုင်းသားတွေဘယ်လောက်ထိခိုင်းကြားရပြီလဲဆိုတော့သဘောပေါက်ဖို့လိုတယ်အစိုးရဒီကောင်တိုင်းသားဘက်ကိုဥတီဖို့လိုအပ်လာပြီတပ်မတော်ဒီလည်းပဲအစိုးရနဲ့ပူးပေါင်းပြီးမှတိုင်းသားတွေဖက်ကိုဘာတွေကျွန်တော်တို့ဖြည့်ရှင်းပေးဖို့လိုအပ်တယ်လဲဆိုတော့နိုင်ငံရေးအမြင်အပြင်သဘောပေါက်ဖို့လိုတယ်အခုအဲ့ဒါမျိုးမဟုတ်ဘူးတိုင်းသားတွေကတည်းကတရားစရာအားလုံးကိုရငွေဖြစ်တတ်မှတ်ပြီးမှစစ်လက်နဲ့ဝေရေးမှအဓိကသုံးလာတာအခုဆိုရင်ဖြစ်ရန်အားကတော့ရှိတာပေါ့တော်တော်ဒီပြည်တွင်းစစ်ကြီးကပြီးမှလာကျွန်တော်တိုင်းရင်းသားများရဲ့ယင်ထဲမှာမျိုးဆက်တစ်ပေါင်းများစွာရဲ့ယင်ထဲမှာကုဆက်သွားပြီအမျိုးသားလွတ်မြောက်မှုတော်လှန်ရေးတပ်ဖွဲ့မှတပါတခြားမရှိဘူးဆိုရက်ရှိနေတဲ့ကာလဖြစ်တဲ့အခါမှာအမျိုးသားပြန်လဲယင်ကြားစေဖို့အတွက်စစ်မှန်တဲ့ပြည်ထောင်စုဖြစ်ဖို့အတွက်ကျွန်တော်တို့ဘာပေးရမလဲဆိုရက်အနေနဲ့တတ်မလို့လဲချင်းကြရမယ်အစိုးရလည်းချင်းကြရမယ်တို့ဘာပေးဖို့လို့လဲတိုင်းရင်းသားတွေခံရပေါင်းများပြီတို့ဘာပေးဖို့လို့လဲဆိုရက်ဖက်နဲ့ဒေါအောင်ဆန်းစုကြည်လည်းချင်းကပ်ဖို့လို့လဲဘိုးချုပ်မူကြီးမင်းအောင်လှိုင်းလဲချင်းကပ်ဖို့လို့ပဲအဲ့ဒီခါမှာခုနကပြောတဲ့ပြည်တွင်းစစ်ကြီးဟာကျွန်တော်တို့တွဲဆုံဆွေးနွေးပွဲဆိုတဲ့အခြေတစ်ခုကိုရောက်သွားနိုင်တဲ့နေသားရှိတယ်။အခုကအင်အားပြတာပဲရှိတယ်။ NCA လည်းအလကားပဲ။ကျွန်တော်တို့အမျိုးသားပြန်လဲရေကြားစီရေးလည်းနိုင်ငံရေးအပြင်အသုံးချခံတတ်တဲ့ချင
်း2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းအဓိကအတားအဆီးဖြစ်နေတယ်လို့ရှင်းနေဦးသိန်းသန်းကဆိုပါတယ
်။လက်ရှိနေသားက2008ဖွဲ့စည်းပုံကြီးရှိနေသမျှတော့စိတ်ပြေလည်ဖို့လမ်းမရှိဘူးလို့ကျွန်တော်တို့ထင်တယ်လေ။ပါကဟိုဂူဂူတဲ့ခြေနေတကောဒီဘက်ကလည်းစီးမြင်ခံပြင်းစနစ်လိုပဲဖြစ်နေပြီးတော့အဲ့ဒီအခြေခံပေါ်မှာဂဇုတဖွဲ့တပါတီတန်းစားရဲ့အကျိုးစီးပွားမကြည့်ပဲနဲ့အိုင်ပီတပီလုံးရဲ့မျက်နှာအကြည့်ပြီးတော့ကျွန်တော်တို့အမျိုးသားအကျိုးစီးပွားအစ်စ်ကိုညော်မှန်းမှအဆင်ပြေမယ်လို့ထင်နေရအဲ့ဒါလည်းလုံးတင်တယ်လို့ကျွန်တော်တို့ယူဆတယ
်ဒါကြောင့်အမျိုးသားပြန်လဲတင်းမြတ်ပြီးပြည်တွင်းငြင်းငြင်းရေးရဖို့ဆိုရင်ပိတ်နေတဲ့တကားရဲ့တော့ချက်ကိုဖွင့်နိုင်မှအောင်မြင်နိုင်မယ်လို့သုံးသပ်ကြပါတယ်ခင်ဗျာ